နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံမှာဂျိုးဘိုင်ဒန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်အနေနဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုအသာစီးရလာနေတဲ့အပေါ်ချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်ဒီမိုကရေစီတွေဟဲရစ်ဟာအကောင်ဆုံးမျှော်လင့်ချက်ဖြစ်တယ်လို့လည်းပြောပါတယ်။အလုတ်ကိုင်းအများပြဖန်တီးပေးနိုင်ခဲ့တဲ့အစိုးရအဖွဲ့ရဲ့အောင်မြင်မှုတွေအပါအဝင်ဒုသမ္မတကမလာဟဲရစ်ကိုဝန်းရံထောက်ခံကြဖို့ကိုလည်းသမ္မတဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ရဲ့အားနည်းချက်တွေကိုထောက်ပြခဲ့ပြီးဒုသမ္မတကမလာဟဲရစ်ရဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့ခ်စ်တို့အတွက်လည်းအကောင်ဆုံးကူညီပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ဒုသမ္မတကမလာဟဲရစ်ကလည်းသမ္မတဘိုင်ဒန်ဥဆောင်မှုနဲ့ပတ်သက်လို့ဂုံပြုပြောဆိုပြီးဘဝတလျှောက်လုံးနိုင်ငံအကျိုးထမ်းဆောင်ခဲ့ပုံကိုချီးကျူးပြောဆိုခဲ့ပါတယ်။နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကိုဩဂုတ်လ19ရက်နေ့ကနေ22ရက်နေ့ထိ Illinois ပြည်နယ်ချီကာဂိုမြို့မှာကျင်းပနေတာဖြစ်ပြီးတော့ဒီညီလာခံကနေဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ကမလာဟဲရစ်နဲ့ဒုသမ္မတလောင်းအဖြစ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့ခ်စ်တို့ကိုအတည်ပြုပေးရမှာလည်းဖြစ်ပါတယ်ရှင်။